MNDAA ကိုကန့်တက်အုပ်ချုပ်ထားတဲ့လာရှုမြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေပြီးဒီကနေ့မှဘုံလေးလုံးထပ်မံကျဲချခဲ့တာကြောင့်အရသာတူးတည်ဆုံပြီးတော့လူပေါင်းတရာစင်နီးပါးဒဏ်ရာရခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါရယ်အလားတူမင်းညကလည်းတရားနယ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တီဘောမြို့နယ်တဝိုက်လေရင်3စီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်မိသားစု4ဦးတည်ဆုံပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါရယ်ဒီကနေ့မနက်အစောပိုင်းတိုက်ခိုက်မှုအခြေအနေကိုလာရှုမျိုးကံတူက VOA ကိုအခုလိုပြောပါရယ
်လေးလုံးပေါ်အနေနဲ့တနင်္ဂနွေမှာနှလုံးလေးနိုင်ကျော်နှလုံးမြို့နယ်ထဲကျပေါ့ပူလီလိုက်ဟိုတယ်မှာတနုံပူလီလိုက်ဟိုတယ်ကဆယ်ချက်ကျော်လာမယ်အဲ့ဒီမှာကျတယ်နော်အဲ့ဒီပိုက်ပချမ်းတော့ပေါ့နော်တော်တော်ထိရပေါ့နော်တနုံကတော့ဒီရထန်ဟိုတယ်ကိုထိတယ်အဲ့နာမျက်နှာချင်းဆိုင်တန်းရတယ်အကုန်ထိရပေါ့နောက်တနုံရတော့ရက်ွက်နေဥပ္ပစာအဟောင်းရဲ့အရှိမှာကျတယ်အဲ့နာတော့အကုန်ထိရနောက်တစ်လုံးကျတော့ရက်ကနစ်မှာချက်ပြိုင်ဆိုင်နေမယ်ကြီးအဲ့အဲ့ရဲ့အိမ်ရှိမှာမိလောင်ကဒီချက်ကလည်းကလေးမလေးတယောက်တည်းငါ၃ယောက်တော့တန်ရန်ရ၄နိုင်ကျော်တော့၃ယောက်ကြာလေးလည်းရှိရလေဒီမှာတော်တော်များတယ်ဟုတ်ပြီစီးအောင်တဲ့ရလူလည်းပြောပြအားရေးပေါ်ချက်ချင်းဆိုတော့၁၀ယောက်ကျော်တော့ရှိ
ဒီကနေ့မနက်လာရှုမြို့ကိုဘုံကျဲတာဟာ၅ချိန်မြောက်ဖြစ်ပြီးတော့ဒီတစ်ချိန်လေကြောင်းတက်ခတ်မှုမှာအထူးကအပြည့်အစည်များပြားကြောင်းအဲ့ဒီလာရှုဒေသခံကပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ကောင်စီလေကြောင်းကနေပြင်းအားပေါင်900ဘုံတွေနဲ့ကျဲချခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ30ရက်နေ့ကစစ်ကောင်စီကလေကြောင်းကနေစတင်တိုက်ခိုက်ခဲ့ပြီးဒီလ10ရက်နေ့ကတော့ရက်ွက်စနစ်အားကစားရုံနဲ့ရေပူစမ်းအနီးက Silver Sky Hotel အပါအဝင်နေရာနှစ်နေရာကိုထပ်မံတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စက်တင်ဘာလ9ရက်နေ့ကလာရှုမြို့ပေါ်လေကြောင်းတိုက်ခိုက်မှုမှာလူ2ဦးသေဆုံးပြီးတော့10ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကအခုလိုလာရှုမျိုးကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အပေါ်မျိုးကလူမှုကူညီရေးဆောင်ရွက်နေသူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်စစ်တော်တော့မဖြစ်သင့်ဘူးပေါ်ရာဒီလိုအနေပေါ်လို့လေဟောင်းလေးသူအခုနာမည်ကတီဗီရဲ့နာမည်လေဟိုပေါ်တိုက်ပွဲဖြစ်တဲ့နေရာမှာကျေးရဲဆိုရင်လက်ခံရရှိတာပေါ့ဗျာအခုတော့ပေါ်တိုက်ပွဲမမမရှိနေတဲ့အခါကျတော့ဒီမှာတော့တောင်းမှန်တာလည်းရှိတာပေါ့ဗျာတောင်းမှန်တယ်ဆိုတော့ဒီပေါ်ဒီအဲ့ဒီမှာဖြစ်တဲ့မလုံးကူပေါ့ဒါပဲရှိရတယ်ဒါမှမဟုတ်ဒီလိုမျိုးခင်မရှိရလေဒီလိုပြောမှာရှိရလေဘုံမလုံးကူပါဘူ
းဒီလ23ရက်နေ့တနင်္လာနေ့ညနေပိုင်း3နာရီကျော်အချိန်မှာတော့တီဘောမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာကြောင့်အရက်သားထိခိုက်သေဆုံးမှုရှိကြောင်းတနင်္လာရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကပြောပါတယ်
ဒီဘောမှာဆိုရင်မနေ့ကဒီညနေ3နာရီခွဲဝင်းချင်းမှာအဒီအာနာလွယ်ဆိုတဲ့လီဆူရွာမှာလာရောက်ပြီးတော့ပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်အရက်သားအဒီလေးဦးကတော့တည်ဆုံးသွားတော့ဒီအမျိုးသားတော့ဒေတာတော့ဘာလို့ဒီကိစ္စရပါတယ်
တည်ဆုံးသူတွေကိုတီဘောမြို့နယ်နေစီမချာပရိုက်တာအသင်းကတွားရောက်ကူညီခဲ့ကြောင်းလဲအသင်းတောင်ရှိသူရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်လေကြောင်းတက်ခတ်မှုတွေကြောင့်အရသာထိခိုက်သေးဆုံးတာတွေကိုကာကွယ်ဖို့လေရင်စီတင်သွင်းတာတွေကိုပိတ်ပင်ဖို့လိုအပ်နေကြောင်းတအံ့အမျိုးသမီးဖွဲ့ DWO ကပြောရေးဆိုခွင့်ရှိသူကအခုလိုတိုက်တွန်းထားပါတယ်
ကျမတို့ကအောက်တော့လျှောက်လဲတောင်းဆိုလာနေတယ်ဒီလိုမျိုးမပြလေအောင်ဒီမြန်မာပြည်တွင်းမှာလုံးဝလျှီပြတ်ပေါင်းမှုအဆင့်ထိကျမလုံးနိုင်ဆိုရင်ဒါဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့တံပြောလင့်နာပေါ့နော်အဲကြောင့်မလို့လျှင်စီတင်သွင်းမှုတွေအာထုတ်လုပ်မှုတွေကိုလုံးဝရပ်တန့်ပေးဖို့အတွက်တက်ဆိုင်ရာနေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့ပြင်ပေးမယ်ဆိုရင်တော့ဒါကျမတို့မြန်မာပြည်ပြည်သားတွေအဲ့ဖက်တလန်းကလည်းကာကွယ်ပေးနိုင်မယ်လို့ကျမတို့လင့်နာပေါ့နော်
တန်းရဖအဖွဲ့အစည်းတွေအနေနဲ့အဂိုလာတွင်းကလည်းလေရင်စီတင်သွင်းမှုပြည်ပင်ရေးအတွက်တောင်းဆိုထားပါတယ်။ဒီအပိုင်းအတွင်းမှာတော့အမေရိကန်၊ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ Quad ခေါ်လေးနိုင်ငံထိပ်သီးအစည်းအဝေးကမြန်မာနိုင်ငံကိုဂျက်လေရင်စီအပါအဝင်လက်နက်တင်ပို့တာတွေမလုပ်ဖို့တိုက်တွန်းကြောင်းသဘောထားထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျ။